ဥရောပသမဂ္ဂ EU နဲ့အာဆီယံနိုင်ငံတွေကြားဒီကနေ့ကျင်းပတဲ့လူခွေရေးဆွေးနွေးပွဲမှာစစ်ကောင်စီကိုယ်စားလှယ်ကိုဖိတ်ကြားထားတဲ့အတွက်ကွန့်ကွန့်မှုတွေထွက်ပေါ်နေပါတယ်EU ASEAN အရက်ဖတ်လူမှုအဖွဲ့အစည်းတွေရဲ့ဆွေးနွေးပွဲမှာစစ်ကောင်စီကိုဖိတ်ကြားတာဟာအတိအမှတ်ပြုလက်ခံရရောက်နိုင်တယ်လို့ ASEAN လူ့အခွင့်အရေးလွှတ်တော်အမတ်များအဖွဲ့ EBHR ဒုဥက္ကဋ္ဌမလေးရှားလွှတ်တော်အမတ် Charles Santiago ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်စစ်ကောင်စီကိုဖိတ်ကြားချက်ပြန်လည်ရုပ်သိမ်းပြီးတော့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုအတိအမှတ်ပြုလက်ခံဖို့လည်းတိုက်တွန်းထားပါတယ် EU ASEAN လူအခွင့်အရေးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီကိုဖိတ်ကြားထားတဲ့အပေါ်လူအခွင့်အရေးလှုပ်ရှားသူတွေနဲ့အရက်ဖတ်အဖွဲ့အစည်းတွေကဝေဖန်မှုတွေထွက်ပေါ်နေတာပါမြန်မာနိုင်ငံတွင်လူအခွင့်အရေးချိုးဖောက်မှုတွေမှာအဓိကတာဝန်ရှိတဲ့မြန်မာစစ်ကောင်စီကိုဖိတ်ကြားမှုဟာမြန်မာလူအခွင့်အရေးတိုးတက်လာဖို့ EU ဥရောပသမဂ္ဂနဲ့အာဆီယံကချိုးဖောက်မှုတွေကိုထိခိုက်စေတယ်လို့နိုင်ငံတကာလူအခွင့်အရေးအဖွဲ့ HRW အပါအဝင်လူအခွင့်အရေးအဖွဲ့တွေနဲ့အရက်ဖတ်လူအဖွဲ့အစည်းတွေရဲ့မနေ့ကပူးတွဲထုတ်ပြန်ကြမှာဖော်ပြထားပါတယ်မြန်မာစစ်ကောင်စီကိုယ်စားလှယ်တွေကိုအာဆီယံအရေးကြီးအစည်းအဝေးတွေမှာပါဝင်ခွင့်မပေးသလိုလူ့အခွင့်အရေးချိုးဖောက်တဲ့မြန်မာစစ်ကောင်ဆောင်တွေကိုလည်း EU ကပြစ်မှတ်ထားအရေးယူဒဏ်ခတ်ထားတာကြောင့်အခုလိုဖိတ်ကြားမှုဟာ EU နဲ့အာဆီယံရဲ့မြန်မာစစ်ကောင်စီနဲ့ပတ်သက်လို့ထားတဲ့မူဝါဒတွေနဲ့လည်းတွေ့ဖြစ်နေတယ်လို့လည်းထောက်ပြခဲ့ပါတယ်စစ်ကောင်စီကိုဖိတ်ကြားမှုကြောင့် HRW အပါအဝင်အဖွဲ့တချို့ကတော့ဒီဆွေးနွေးပွဲမှာမပါဝင်တော့ဘူးပါဆုံးဖြတ်ထားကြပါတယ် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရထုတ်ပြန်ကြမှာလဲစစ်ရာဇဝတ်မှုနဲ့လူသားတူအပေါ်ရာဇဝတ်မှုတွေကျူးလွန်နေတဲ့စစ်ကောင်စီကိုအခုလိုဖိတ်ကြားတဲ့အတွက်အန်အော်တုံလုံးမိကြောင်းနဲ့အခုလိုလူခွေရေးဆွေးနွေးပွဲမျိုးတွေမှာမြန်မာပြည်သူရဲ့တရားဝင်ကိုယ်စားလှယ်တွေနဲ့ပါပါဝင်ကျင်းပဖို့လည်းတိုက်တွန်းထားပါရဲ့ရှင်